ရဗီရန်ဒီတာကြီးမြောင်ခရိုင်ကျန်ကင်းမြို့နယ်ယုံလူလူချေပြူဘိုဌာနကွန်မတီစင်တာခန်းမတွင်ယနေ့နံနက်ပိုင်းကပြည်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနနှင့်မြို့နယ်ဥပဒေရုံးတို့ပူးပေါင်း၍ကလေးလုံသမားပပျော်ရေးတိပညာပေးတော်ရှိုးကျင်းပပြုလုပ်ခဲ့ပါသည်။အဆိုပါတိပညာပေးတော်ရှိုးတွင်ပြည်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဦးစီးရရှိဒေါက်ခင်မိုးမြင့်ကဒုတိယမြို့နယ်ဥပဒေရရှိဒေါက်ခင်ထိုက်ထိုက်ပန်ကိုကလေးလုံသမားပပျော်ရေးနှင့်ပတ်သက်ပြီးတော့ယခုလိုပဲမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါညီမလေးရေ
ဟုတ်မင်္ဂလာပါဆင်မဟုတ
်ဟုတ်ကဲ့ပါညီမလေးရဲ့အမိလေးရဲ့တာဝန်ထမ်းဆောင်မှုပိုင်းလေးကိုသိပြချင်ရှင
်ဟုတ်ကဲ့ပါရှင်ကျွန်မကတော့ကျန်းကင်းမြို့နယ်ဥပဒေရုံးမှာတာဝန်ထမ်းဆောင်နေတဲ့ဒုတိယမြို့နယ်ဥပဒေရရှိဒေါက်ခင်ထထိုက်ပဲဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါညီမလေးရေဒီကနေ့မှာတော့เนาะကလေးသူငယ်လေးတွေရောကြီးစုနေတဲ့เนาะပြည်သူတွေသိရှိနိုင်စေဖို့အတွက်ကလေးလူသမားပပျောက်ရေးအသိပညာပေးလေးတော်ရှူလေးကိုညီမလေးနဲ့အတူတူရိုက်ကူးတင်ဆက်သွားမှာပဲဖြစ်ပါတယ်ရှင
်
ဟုတ်ကဲ့ပါပထမဆုံးအနေနဲ့ပေါ့เนาะကလေးလူသမားဆိုတဲ့စကားရက်ကလေးကိုဘယ်လိုအဓိပ္ပာယ်ဖွင့်ဆိုသလဲဆိုတာဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်ကျွန်တော်တို့အနေနဲ့ပေါ့နော်ကလေးလုံသမားဆိုတာကိုနိုင်ငံတကာမှာဘလို့ပါသူတို့သတ်မှတ်ထားတယ်ဆိုလို့ရှင်ပေါ့နော်နိုင်ငံတကာအဖွဲ့နိုင်ငံတကာလုံသမားရေးရာအဖွဲ့ကကလေးတုပ်ရဲ့ဘဝရှိရေးဒီကုန်သိခါထိခိုက်စေခြင်းနောက်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်နင်းနာစေနိုင်တဲ့လုပ်ငန်းခွင်တွေမှာလုပ်ကင်ဆောင်ရွက်နေရတဲ့ကလေးတွေပေါ့နော်အဲ့ဒီကလေးတွေကိုကလေးတငယ်လုံသမားလို့သူတို့သတ်မှတ်တယ်ပေါ့နော်အတိတ်ပဲသတ်မှတ်တယ်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဆိုလို့ရှင်တော့ပေါ့နော်ဥပဒေရသတ်မှတ်ထားတဲ့အသက်ရွယ်ချက်ငယ်လွန်းခြင်းနောက်ဥပဒေအရခွင့်ပြုထားခြင်းမရှိတဲ့လုပ်ငန်းခွင်တွေမှာလုပ်ကင်ဆောင်ရွက်နေခြင်းပေါ့နော်။နောက်အဲ့ဒါအပြင်အသက်ရွယ်နဲ့လည်းကိုက်ညီတယ်ဒါပေမဲ့လုပ်ကင်နေရတဲ့လုပ်ငန်းခွင်ရဲ့မျိုးစားနောက်လုပ်ငန်းခွင်ရဲ့အချိန်ပေါ့နော်။အဲ့ဒီဟာတွေပေါ်မူတည်ပြီးတော့အဲ့ဒီလုပ်ငန်းခွင်မှာလုပ်နေရတဲ့ကလေးတယောက်ရဲ့ကျန်းမာရေးပညာရေးနောက်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်နင်းနာစေနိုင်တဲ့လုပ်ငန်းခွင်တွေရှိတယ်ပေါ့နော်။အဲ့လိုလုပ်ငန်းခွင်တွေမှာလုပ်ကင်နေရတဲ့ကလေးတွေကိုကလေးတငယ်အလို့သမားလို့သတ်မှတ်ထားတာမျိုးကျွန်တော်တို့လေ့လာတွေ့ရှိရပါတယ်ရှင်။
ဟုတ်ကဲ့ပါရှင်မရှင်နောက်တစ်ချက်ကတော့ပေါ့နော်ဒီကလေးလုံသမားတွေရဲ့အလုပ်လုပ်ခွင့်ပြုနိုင်တဲ့အသက်အရွယ်တွေနဲ့လုပ်ငန်းခွင့်လုံလောက်ရမှာပေါ့နော်လုပ်ခွင့်ပြုရမှာအလုပ်ရှင်တွေကနေဘလို့စီကံသတ်မှတ်ချက်တွေကိုလိုက်နာရမယ်ဆိုတာလိုအပ်ပါတယ်ဆိုတာလည်းဆရာမနေနဲ့ဆွေးနွေးပေးပါအောင်ရှင်
ဟုတ်ကဲ့ပါရှင်အဲကျွန်တော်တို့ပေါ့နော်အသက်16နှစ်ကနေ16နှစ်မပြည့်သေးတဲ့ကလေးတွေဆိုလို့ရှင်တော့ပေါ့နော်မှတ်ပုံတင်ဆရာဝန်ရဲ့ထောက်ခံချက်နဲ့အလုပ်လုပ်ခွင့်ပြုနိုင်ပါတယ်သို့တော်လည်းပဲအဲဒီသတ်မှတ်ထားတဲ့အချိန်ကာလဖြစ်တယ်ပေါ့နော်တစ်နှစ်၄နှစ်ထပ်ပို့ပြီးတော့ကလေးတွေကိုလုပ်ခွင့်မပြုရပါဘူးနောက်ပြီးတော့အလားတူပဲဘလို့သတ်မှတ်ထားသေးလဲဆိုလို့ရှင်ပေါ့နော်အဲဒီအထက်ပါအချက်တွေနဲ့ညီညွတ်ခဲ့ဆိုရင်တော့မှညနေ6နာရီနေပြီးတော့မနက်ခင်း6နာရီအတွင်းမှာအလုပ်လုပ်ရတဲ့လုပ်ငန်းခွင်တွေရှိတယ်ပေါ့နော်ညပိုင်းလုပ်လို့ရတဲ့လုပ်ငန်းခွင်တွေမှာကလေးတွေကိုခိုင်းစေလို့မရပါဘူးရှင်။နောက်16နှစ်ကနေ17နှစ်မပြည့်သေးတဲ့ကလေးတွေဆိုလို့ရှိရင်ဆရာဝန်ရဲ့ကျန်းမာကြောင်ထောက်ခံချက်နဲ့ပေါ့နော်ကျန်းမာရေးထောက်ခံချက်နဲ့သူတို့အလုပ်လုပ်ခွင့်ရှိတယ်။နောက်17နှစ်မပြည့်သေးတဲ့ကလေးတွေဆိုလို့ရှိရင်တော့ပေါ့နော်အန်ဒီရများတဲ့လုပ်ငန်းခွင်တွေမှာအလုပ်လုပ်ခိုင်းခွင့်မပြုရဘူး။ဘယ်လိုလုပ်ငန်းခွင်တွေလဲဆိုလို့ရှိရင်တော့ပေါ့နော်ဒီဆောက်လုပ်ရေးလုပ်ငန်းခွင်တွေတို့နောက်ဒီစက်ယုံလုပ်ယုံတွေမှာပေါ့နော်အန်ဒီရများတဲ့စက်ပစ္စည်းရန်ဒီယာတွေနဲ့လဲပတ်နေတဲ့ဒီလိုမျိုးအလုပ်ယုံတွေမှာဆိုရင်ကလေးတွေကိုလောက်ကန်ကမပြူပေါ့နော်
ဟုတ်ကဲ့
အဲ့လိုမျိုးတွေတော့လိုအပ်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ပါရှင်မရှင်နောက်တစ်ချက်ကတော့ပေါ့เนาะဒီကလေးလုံသမားပပျောက်ရေးကိုနိုင်ငံတကာလှူဆောင်နေတဲ့သူဒီကျမတို့နိုင်ငံအနေနဲ့လည်းပေါ့เนาะဆောင်ရွက်ရှိတဲ့အတွက်ဘလို့တွေဆောင်ရွက်နေတယ်လဲပြည်သူတွေအလို့ရှင်နေနေနဲ့ဘလို့ပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်လဲဆိုတာလေးကိုလည်းဆရာမအနေနဲ့ဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်ဒီကပေါ့เนาะနိုင်ငံတကာဖွဲ့စည်းမျိုးစုံရှိတယ်ပေါ့เนาะသူတို့တွေကတော့သူတို့ရဲ့နိုင်ငံတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်မူတည်ပြီးတော့ပေါ့เนาะဒီကလေးတငယ်ပပျောက်ကလေးတငယ်လုံသမားပပျောက်ရေးအတွက်ကိုမူဝါဒတွေလမ်းစဉ်တွေချမှတ်ပြီးတော့ဆောင်ရွက်နေတာမျိုးတွေရှိရဲ့နော်အဲ့လိုမျိုးပဲအလားတူပဲကျမတို့မြန်မာနိုင်ငံမှာဆိုလို့ရှင်လဲပေါ့နော်ဒီကလေးလုံသမားပပျက်ဖို့အတွက်ကိုရီမန်းချက်တွေထားတယ်နောက်အကောင့်ထဲပေါ်ဆောင်ရွက်ခြင်းတွေလုပ်တယ်နောက်နေရာဒေသမရွေးကျမတို့ဒီအသိပညာပေးဟောပြောပွဲတွေလုပ်တယ်နောက်ယခုလိုမျိုးပေါ့နော် talk show အစီအစဉ်တွေကနေတဆင့်ပြည်သူလူထုကြားမှာအသိပညာဖြန့်ဝေတာမျိုးတွေလုပ်ပေးတယ်နောက်ဒီလက်ကမ်းစာဆောင်တွေကနေတဆင့်ပညာပေးခြင်းတွေလည်းကျမတို့အနေနဲ့ဆောင်ရွက်နေတာမျိုးတွေရှိပါတယ်ဒါမြန်မာနိုင်ငံမှာဆောင်ရွက်နေတာမျိုးတွေပေါ့နော်နောက်နိုင်ငံတကာနဲ့ရင်ပိုင်တန်းပြီးတော့လည်း၎င်းတို့မျိုးတွေပဲအလေးပေးဆောင်ရွက်နေတာမျိုးတွေရှိရပါတော့အဲ့လိုပဲနောက်ဥပဒေတွေပြဋ္ဌာန်းပြီးတော့လည်းအဲထိရောက်တဲ့အရေးယူမှုတွေကိုလည်းပြုလုပ်ဆောင်ရွက်နေလည်းရှိပါတယ်ရှင်ဟုတ်ကဲ့ရှင်ဟုတ်
ဟုတ်ကဲ့ပါဆရာမရှင်အဲနောက်ထပ်ပြီးတော့ပေါ့နော်ဆရာမအနေနဲ့ဖြည့်ဆွဲပြီးတော့ပြောချင်တာလေးရှိလို့ရှိရင်လည်းပြောကြားပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်ဒီကလေးလုံသမားပပျောက်ရေးအတွက်ကိုပေါ့နော်ဆောင်ရွက်နေတဲ့ဒီမှာအောင်မြင်နေတဲ့နိုင်ငံတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးတို့နိုင်ငံတွေမှာဘယ်လိုမျိုးဆောင်ရွက်နေလို့အောင်မြင်နေသလဲဆိုလို့ရှိရင်တို့တွေကဒီအခမဲ့ကလေးတွေကိုပေါ့နော်အခမဲ့ပညာရေးပေးတယ်အခမဲ့ပညာရေးသင်ပေးတယ်မဖြစ်မနေစတင်ရမယ်ပေါ့နော်နောက်တစ်ချက်အနေနဲ့ကျတော့ဒီကလေးတွေရဲ့မိသားစုဝင်တွေကိုဒီဝင်ငွေတိုးတက်အောင်လို့တို့အနေနဲ့ဟိုထောက်ပံ့ပေးတာမျိုးတွေရှိတယ်နောက်ပေါ့နော်ကလေးတွေရဲ့အခွင့်အရေးနဲ့ကလေးလုံသမားတွေရဲ့အဲလောက်ကိုင်းမယ်ဆိုလို့ရှိရင်ပေါ့နော်ကလေးတွေရဲ့စိုးကြိုးလေးတွေရှိရပေါ့နော်ကလေးတွေရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်နေနာစေမှုတွေရှိတယ်အဲ့လိုမျိုး ရှိတာတွေကိုလည်းနောက်မဖြစ်ပေါ်အောင်လို့ပေါ့နော်နောက်ပြီးတော့တခြားသူတို့ရဲ့မိဘတွေနောက်ပြည်သူလူထုအတိုင်းဝိုင်းတွေလည်းသိအောင်လို့အသိပညာပေးပြန်ပွားအောင်လို့လုပ်ပေးတာတွေလည်းရှိတယ်နောက်ဒီအဲဒီကလေးတန်ငယ်ဥပဒေတွေကိုပေါ့နော်ဟိုထောက်ပြန်ပြီးတော့တိရောက်ပြီးတော့ထိရောက်တဲ့ပြင်းထန်တဲ့ပြစ်ဒဏ်တွေမျိုးပေါ့နော်သူတို့တွေအချမှတ်တာမျိုးလည်းရှိတယ်နောက်ပြီးတော့ဒီကလေးလူသမားတွေကိုခိုင်းထားတယ်ဆိုလို့ရှိရင်ဒီကလေးလူသမားတွေရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာမှာထိခိုက်နေတာစမှုရှိလားမရှိလားသိနိုင်အောင်လို့ပေါ့နော်သူတို့အနေနဲ့စောင့်ကြည့်တဲ့အနေနဲ့အဲ့လိုမျိုးလေးစောင့်ကြည့်တာမျိုးလည်းရှိပါလိမ့်ရှင်ဟောအဲ့လိုမျိုးလေးတွေလှုပ်ချင်းအပြင်ပေါ့နော်ဒီပြည်သူလူထုကြားမှာလည်းသူတို့ကလေးလေးတွေကိုအဲထိမ့်သိမ့်သိမ့်သိမ့်နဲ့သူတို့ထားနိုင်မယ်နောက်ပြီးတော့ဒီပြည်သူလူထုကလည်းကလေးတငယ်တွေကိုပေါ့နော်အဲပညာကလေးတယောက်ရဲ့အခွင့်အရေးရပိုင်ခွင့်ရှိတယ်အခွင့်အရေးပေါ့နော်သူတို့အဲစာတင်ရမယ်ကလေးဆိုတာစာတင်ရမယ်ပြီးတော့သူတို့လွတ်လွတ်လပ်လပ်ကစားပိုင်ခွင့်ရှိတယ်ပေါ့နော်အဲ့ဒါမျိုးလေးတွေပြည်သူလူထုကြားမှာလည်းအသိပညာပြန့်ပွားမှုရှိတာပေါ့နော်ဟုတ်
โอเคပါဆရာမရှင်အခုလိုမျိုးပေါ့เนาะအာကျမတို့ဒီကလေးလုံသမားပပျောက်ရင်းနဲ့ပတ်သက်ပြီးတော့ပေါ့เนาะပြည်သူတွေကြကြပြန်ပြန်သိရှိစေဖို့အတွက်အခုလိုမျိုးလေးပြည့်ပြည့်စုံစုံလေးဆရာမအနေနဲ့အဲဆွေးနွေးပေးသွားတဲ့အတွက်ကျမတို့ပြန်ကြားရင်းနဲ့ပြည်သူဆက်ဆံရေးဦးစီးဌာနကနေဆရာမကိုအထူးပဲကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်ရှင
်โอเคပါရှင်အခုလိုမျိုးပေါ့เนาะဒီ talk show မှာဒီအခုလိုမျိုးဖိတ်ကြားပြီးတော့ပြောခွင့်ရတဲ့အတွက်လည်းကျမအနေနဲ့ကျေးဇူးတင်ပါတယ်ရှင်ဟုတ
်โอเคပါ
ဒီတင်ကိုဖြိုဝင်းလင်းကြံရေးပြန်ဆက်မှာပြဖို့ထားခြင်းဖြစ်ပါတယ်